ယမနိုင်ငံမှာရွေးကောက်ပွဲနောက်ပိုင်းကိုဗစ်ကာယောဂါကူးစက်မှုတိုးလာတဲ့လက္ခဏာတွေ့နေရတာကြောင့်ကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာဖို့တာဝန်ရှိသူတွေသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကာယောဂါကာလရွေးကောက်ပွဲကျင်းပရမှာလူစုလူဝေးနဲ့ထိတွေ့ဆက်ဆံမှုတွေကြောင့်ယောဂါကူးစက်နိုင်တဲ့အန္တရာယ်ကိုပညာရှင်တွေသတိပေးခဲ့ကြသလိုအခုဆိုရင်လည်းဒီနေ့နဲ့တိုင်းတချို ခွဲစစ်ဆေးမှုရဲ့900ရာခိုင်နှုန်းဝန်းကျင်မှာသာရှိနေပေမဲ့မနေ့တုန်းကတော့800ရာခိုင်နှုန်းဝန်းကျင်ကိုတိုးလာတာပါ COVID ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဖို့ဟူကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းရွေးကောက်ပွဲလွန်ကာလမှာရောဂါကူးစက်ခံရနှုန်းတက်လာတဲ့အပေါ်သတိထားကြဖို့အွန်လိုင်းမိန့်ခွန်းကနေတစ်ဆင့်သတိပေးလိုက်ပါတယ်
ရွေးကောက်ပွဲကာလပြီးတဲ့နောက်ပိုင်းရွေးကောက်ပွဲနောက်ပိုင်းကာလမှာလူစုလူဝေးတွေဖြစ်ခဲ့တယ်ဆိုတော့ကျွန်တော်တို့ပြည်သူတွေအသိဆုံးပါပဲအဲ့တော့ဒီလိုလူစုလူဝေးဖြစ်တယ်ဆိုလို့ရှိရင်တော့ဒီယောဂပြန်ပွားဖို့ဟာအလားအလာများလာပါတယ်အခုချိန်မှာဆိုလို့ရှိရင်ကျွန်တော်တို့နေ့လိုက်လိုက်တဲ့အခါမှာ ARB တိုင်းမန္တလေးတိုင်းဘုကိုးတိုင်းတို့မှာယောဂပြန်ပွားမှုတွေလည်းရှိလာပါတယ်ရန်ကုန်ကတော့အလုံးနဲ့သိပြီးသားပါရန်ကုန်ကတော့အများဆုံးပေါ့နော်ဒီအပြင်ဒီတိုင်းသုံးတိုင်းမလေးယောဂပြန်ပွားမှုအနေနဲ့တက်လာတဲ့သဘောရှိပါတယ်။အဲဒါကြောင့်မလို့ကျွန်တော်သတိထားစီချင်ပါတယ်။ဟိုသတိဆိုတာတော့လွန်ခဲ့တဲ့လို့မရှိဘူးဆိုတော့လည်းကျွန်တော်ထပ်ပြီးတော့ပြောချင်ပါတယ
်။ကာယယောဂကာကွယ်ထိန်းချုပ်ရေးလုပ်ငန်းစဉ်တွေကြောင့်ပုံမှန်ကျန်းမာရေးစောင့်ရှောက်မှုခံယူဖို့လိုသူတွေမှာလည်းအခက်အခဲရှိနေပြီးတခြားနာတာရှိယောဂသည်တွေကျန်းမာရေးပုံပြီးဂရုစိုက်ဖို့ကိုတာဝန်ရှိသူတွေကသတိပေးထားပါတယ်။ပြည်ရင်းကိုဗစ်ဒုတိယလိုင်းကာလအစမှာဖျားနာကူအခမဲ့စေကန်တွေစီလာရောက်ပြသသူတွေကတဝက်လောက်ဟာအနက်ပြောက်လက္ခဏာကြောင့်ရောက်လာသူတွေပါဒါပေမဲ့အခုရက်ပိုင်းလာပြသူတွေထဲမှာယူကောက်ဝင်းနဲ့ဆက်နွယ်ပြီးလက္ခဏာတချို့ကြောင့်ရောက်လာသူတွေရှိသလိုရှားတီတကွေးကြောင့်လာပြသူတွေလည်းရှိလာတယ်လို့ရန်ကုန်တိုင်းဖျားနာကူအခမဲ့စေကန်တွေရဲ့တာဝန်ခံဒေါက်တာချုံမင်းထွန်းကပြောပါတယ
်ကျွန်တော်လုံဆောင်တဲ့အပိုင်းကတော့အကောင်းဆုံးတော့ကျွန်တော်လုပ်တယ်လို့ကျွန်တော်တို့ယူဆတယ်ပေါ့နော်အဲပြည်သူတွေဘက်ကနေမလိုက်တာတဲ့အပိုင်းကအမရောက်ပေါ့နော်အဲကျွန်တော်ပြောတဲ့အတိုင်းမနေဘူးပေါ့နော်ပြီးတော့ဒီယောဂဆိုရင်စောစီးစကူသားမှုခံယူဖို့လည်းပြောထားတာရဲ့ရှိတယ်အဲစောစီးစကူသားမှုမခံယူဘဲနဲ့အိမ်မှာနေပြီးတော့စေတောက်ကြည့်ရဲနေကြည့်ရဲအဲ့လိုတွေရှိတော့အသက်နိုင်လို့ဖြစ်နိုင်တော့ပြည်သူ့ဘက်ကနေလည်းပူပေါင်းပါဝင်ပေးဖို့လည်းလိုအပ်တယ်ပေါ့နော်ကျွန်တော်ဘက်ကလည်းအကောင်းဆုံးပြင်ဆင်တယ်အကောင်းဆုံးလုံဆောင်ထားတယ်ဟိုဘာဖြစ်ရင်ဘာလုပ်မလဲပြီးတော့နောက်ဆက်တွဲဖြစ်နိုင်ရင်နောက်ဆက်တွဲအတွက်ကိုဘာလုပ်ရမလဲဆိုတဲ့ဟို program နဲ့ plan တွေလည်းရှိပြီးတာပေါ့နော်
ကိုဗစ်ကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းကဖျားနာကူအခမဲ့စေကန်တွေမရှိတဲ့မြို့နယ်တွေမှာပါထပ်တိုးခွင့်လွှဲနိုင်မှုအတွက်ပြင်ဆင်ဆောင်ရွက်နေတယ်လို့လည်းဒေါက်တာချုံမင်းထွန်းကပြောပါတယ်။ပြည်တွင်းမှာကာယယောဂကူးစက်ခံရသူကတနေ့ကိုတထောင်ဝန်းကျင်ပုံမှန်ရှိနေပြီးအဲ့ဒီအနေအထားမှာတက်နေတဲ့အခြေအနေကိုကျန်းမာရေးနဲ့အောက်ဆောင်ဝန်ကြီးဌာနပြောခွင့်ရဗဟုကူးစက်ယောဂတိုက်ဖျက်ရေးဌာနဝင်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကောက်စီကိုပြောပါတယ်။
တော်လက်ရှိအခြေအနေကိုသုံးသပ်ရမယ်ဆိုလို့ရှင်တော့အခုကဒီကုသယောဂဗေဒကိုကျွန်တော်တို့ကဒီ epidermic cuff လို့ခေါ်ပါတယ် cuff ကဘယ်လိုပုံစံရှိလဲဆိုခေါင်းလောင်းပုံစံရှိပါတယ်ခေါင်းလောင်းဆိုတဲ့သဘောကတက်သွားတယ်တဲ့ရင်ကမြေမြတ်ဆောက်ဆောင်သူကတက်သွားတယ်တက်သွားပြီးအပေါ်မှာသူကအတိုင်းအတာတစ်ခုထိတက်နေမှဖြစ်ပါတယ်အဲ့တက်နေတဲ့ဥစ္စာဘယ်လောက်တိအောင်ကြာကြာကြီးတက်နေမလဲသူများမျိုးဆိုခေါင်းလောင်းအားရှင်လျောခေါင်းလောင်းဖြစ်မှာလားခေါင်းလောင်းကြားကြီးဖြစ်မှာလားခေါင်းလောင်းအချုံဖြစ်မှာလားဆိုတာဒါတော့ဘယ်လိုမှမပြောနိုင်ပါဘူး
လူစုလူဝေးအများဆုံးရှိရာဈေးတွေထဲမှာကိုဗစ်ရောဂါကူးစက်ခံရတဲ့ရာဂိုင်းနှုန်းအများဆုံးဖြစ်နေလို့ကာယယောဂါကာကွယ်ရေးလူမှုအသိပညာပေးလှုပ်ရှားတာတွေကိုတိုင်းနဲ့ပြည်နယ်တချို့မှာဆောင်ရွက်နေပါတယ်။ကျန်းမာရေးနဲ့အားစားဝင်ကြီးဌာနရဲ့ဒီကနေ့မွန်လပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကာယယောဂါကြောင့်သေဆုံးသူ1599ဦးရှိနေပြီးကူးစက်သူအတည်ပြုသူက8162ဦးရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။